မြန်မာစစ်တပ်ရဲ့အရက်သားတွေကိုပြစ်မှတ်ထားတဲ့လေကြောင်းတိုက်ခိုက်မှုတွေကိုဟန်တားနိုင်ရေးအတွက်လေရင်လောင်စာဆီတင်ပို့မှုတွေကိုမလုပ်ကြဘဲတောင်းဆိုနေတဲ့ကြားထဲမှာပဲစစ်ကောင်စီအတွက်လေရင်လောင်စာဆီပို့ဆောင်မှုတွေကိုနောက်ထပ်ခြေလှမ်းအသစ်တွေနဲ့လုပ်နေတာတွေရှိနေတယ်လို့နိုင်ငံတကာလူငင်းချမ်းသာကွင်း Amnesty International အဖွဲ့ကပြောပါတယ်အဖွဲ့ရဲ့သုတေသနအချက်အလက်တွေအရဒီနေ့ဇန်နဝါရီလကနေဇွန်လအတွင်းမြန်မာနိုင်ငံထဲကိုလေယာဉ်စီတင်ပို့မှုကအနည်းဆုံး2ကြိမ်ကနေ3ကြိမ်အတွင်းရှိနေတယ်လို့ပြောထားပါတယ်အရင်ကမှတ်တမ်းတင်ထားခဲ့တဲ့လေယာဉ်စီတွေအကြိမ်ကြိမ်တင်ပို့ရောင်းချမှု ဂွင်းဆက်တွေလိုပဲဗီယက်နမ်ကနေတဆင့်မြန်မာကိုတင်ပို့ရောင်းချတာကိုတွေ့ရတယ်လို့လည်းအဖွဲ့ထုတ်ပြန်ကြေညာဖော်ပြထားပါတယ် တရုတ်ပိုင်းရင်းနှီးတင်သိမ့်မော့ကဗီယက်နမ်ကနေတဆင့်မြန်မာနိုင်ငံကိုလောင်စာဆီတင်ပို့မှုတွေလုပ်နေတာဖြစ်ပြီးအဲ့ဒီလောင်စာဆီတင်ပို့မှုဂွင်းဆက်နှစ်ခုမှာစင်ကာပူအခြေစိုက်ဆာဟာရာအန်နာဂျီအင်တာနက်ရှင်နယ်လောင်စာဆီကုမ္ပဏီတရုတ်အစိုးရပိုင်း Amnesty International ရဲ့အထူးအတွင်းမှုကလည်းစစ်ကောင်စီဟာလေရင်လောင်စာဆီတင်သိမ်းနိုင်မှုအတွက်တရုတ်သင်္ဘောနဲ့ဗီယက်နမ်ကုမ္ပဏီတွေကိုမိခိုးနေတယ်လို့လည်းပြောထားပါတယ်မြန်မာနိုင်ငံမှာလူအခွင့်အရေးကုလသမဂ္ဂအထူးကိုယ်စားလှယ်ကတော့မြန်မာနိုင်ငံမှာအရက်သားတွေပြစ်မှတ်ထားပြီးတော့လေကြောင်းတိုက်ခိုက်မှုတွေဟာပထမနှစ်ဝက်အတွင်းမှာပဲအရင်ကထက်50ဒေါ်လာတယ်လို့ပြောဆိုမှုတွေလည်းရှိနေပါတယ်ရှင်